လက်ပလောင်တောင်ကျင်းဒီစီမံကိန်းငင်းချင်းစွာဆန္ဒပြမှုကိုအကြမ်းဖက်နှိမ်နှင်းခဲ့တဲ့အပေါ်မှာရှုံချတဲ့အနေနဲ့မန္တလေးမြို့ကတန်ဃာတော်တွေဒီကနေ့ကြီးတက်ဆန္ဒပြခဲ့ကြပါတယ်လက်ဗရောင်းတောင်ကျင်းဒီစီမံကိန်းတပိတ်ကိုအကြမ်းဖက်နှိမ်နှင်းမှုကြောင့်မိလောင်ထံရရခဲ့ကြသူတွေလည်းဒီမန္တလေးစေယုံကြီးကိုထပ်ပြီးတော့ရောက်ရှိလာနေကြတယ်လို့သိရပါတယ်အပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့မတ်သိန်းကြီးထက်ကပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါမန္တလေးမြို့ကတန်ဃာတော်အပား200လောက်ဟာဒီကနေ့တင်းငွေတွေနေ့လယ်ပိုင်းကလက်ဗရောင်းတောင်ကျင်းဒီစီမံကိန်းတပိတ်ကိုအကြမ်းဖက်နှိမ်နှင်းခဲ့တာကိုစန့်ကျင်ဆန္ဒပြခြိတဲ့ခဲ့ကြပါတယ်မန္တလေးဒေသခံဆိုင်ဆရာဦးညီပူလေးကတော့ဒီကနေ့ဆန္ဒပြပွဲကိုအခုလိုပြောပြပါတယ
်မန္တလေးမှာတန်ဃာတွေခြိချက်ပြီးဆန္ဒပြပါတယ်ခင်ဗျနေ့လယ်တနားကြီးနဲ့နှစ်နာရီကြာမှာဘာမှဖြစ်ပြလို့မကြားမိခင်ဗျကျွန်တော်နေ့နေ့20လောက်တော့သူတို့နဲ့ခြိလေအဲ့ဒီခြိတော့ချောချောမောမောပါပဲ
ဟုတ်
ပါတယ်လက်ပရောင်းကိစ္စပါပဲသူတို့စံပြလို့ဟာမျိုးသိကြောတန်းလို့ဟာမျိုးပါပဲဒါအချိန်ကြီးတော့စံပြလို့တာမဟုတ်ပါဘူးခင်ဗျစာရွက်တွေမှာရေးပြီးတော့စိုက်နေလို့စိုက်ပြီးဖြည့်ပြတဲ့လို့ဆီကြည့်ပါတယ်တော့နှစ်ပါးစီခြိတဲ့တဲ့၄ပါးလောက်၆ပါးလောက်ရဲ့အတန်းလောက်ပဲဆက်ပါတယ်အဲ့ဒါတအုပ်စီနောက်တစ်ခါနောက်တော့ဆိုရဲလို့ကဘာတိုင်ကျန်တဲ့လေးငါးပါးဝိုင်းပြီးတော့အော်တဲ့ဟာလောက်ပဲရှိရ200လုံးရဲ့ပြန်ဒီအတန်ချက်ချက်ပါတဲ့ပြန်ဒီအော်ရတာကြည့်ကြရတာမျိုးတော့မရှိဘူးခင်ဗျာ
တန်ဃာတော်တွေဟာမန္တလေးမြို့မဟာမြတ်မြူနီဖျားကြီးအနားမှာစုဝေးခဲ့ကြပြီး81လမ်းမကြီးကနေတဆင့်38လမ်းတလျှောက်ချီတက်ခဲ့ကြပါတယ်အဲ့ဒီနောက်မှာတော့88လမ်းမကြီးဘက်ကိုဆက်လက်ကြွချီခဲ့ကြပြီးလူစုခွဲခဲ့ကြပါတယ်။နေ့လယ်တနိုင်ခွဲလောက်ကစခဲ့တဲ့ဒီချီတက်ဆန္ဒပြပွဲမှာတန်ဃာတော်တွေကိုလူလူကဝန်းရံခဲ့ကြတယ်လို့လည်းဆိုပါတယ်။တန်ဃာတော်တွေကအကြမ်းဖက်မှုကိုစန့်ကျင်နဲ့တန်ချက်တွေတိုင်ပြီးချီတက်ခဲ့ကြတာလို့လည်းမန္တလေးဒေသခံသတင်းစာဆရာတဦးဖြစ်တဲ့ကိုမင်းထက်ငင်းချန်ကပြောပါဗျ။အဲဒီ
ကျွန်တော်တို့ငင်းချန်ကဆန္ဒပြတာအေးငင်းငင်းကန့်ကွက်တာငင်းငင်းတက်တက်စန့်ကျင်တာအပြစ်မဲ့တို့ပြည်သူစစ်တပ်ကိုင်းတဲ့လက်နဲ့ဟာဒီကြည့်ကိုဖားဖို့ကြာအဲ့ဒါမျိုးပါဗျာဟိုသူကတိုက်ကြပါဗျာဥမာဆိုရင်စစ်တပ်ကလည်းနဲ့ဟာဒုတ်ပြည်သူကိုတတ်ဖို့မဟုတ်ဘူးအဲ့အဲ့လိုမျိုးတွေပါကျွန်တော်မှတ်ပြလိုက်တာဒီကြည့်ကိုဖားဖို့ကြာအပြည်သူတန်းနားဆက်မအောင်အဲ့အဲ့လိုမျိုးတွေကိုအဲကျွန်တော်တို့ရွတ်ဆိုတာတွေအကုန်လုံးတော့လည်းအကုန်လုံးတော့လည်းမမှတ်မိဘူးဗျာအဲဒီကနေကြားလာတော့အဲ့လိုကြားရတယ
်လေဝင်းမာလာ29ရက်နေ့ကလက်ဘရောင်းတောင်ချင်းညီစီမံကိန်းကိုစန့်ကျင်တဲ့တပိတ်ကိုအကျန်းဖန်နှိမ်နှင်းမှုကြောင့်မိလောင်ထန်ရီရရထားကြတဲ့ရဟန်းတွေနဲ့လူပုဂ္ဂိုလ်တွေလည်းမန္တလေးစီယုံကြီးကိုထပ်ပြီးရောက်လာကြပါတယ်ဒီမိလောင်ထန်ရီရထားတဲ့ရဟန်းတွေကိုဒီကနေ့လာရောက်လှူဒန်းတဲ့သာသနာရေးဝန်ကြီးဌာနကအလှူကိုတော့ဆရာတော်တွေကတပိတ်မှောက်လိုက်ကြတယ်လို့စီယုံမှာရှိနေတဲ့ကိုသိအောင်မြင့်ကအခုလိုပြောပါတယ
်မနေ့ကညမှာ10နာရီလောက်ကတော့တန်ကာ18ပါနဲ့လူနှစ်ဦးဆက်ရောက်တယ်ပေါ့ခင်ဗျာပထမရက်ကတော့တန်ကာ3မပေါ့3မတော့တပားကတော့ဒီဆေးုံတက်လို့မရလို့သူကတော့ဟိုမျက်စိဆေးုံဆိုတော့မျက်စိဆေးုံဆိုတော့မတက်ပဲကြောင်းတိုက်မှာကြောင်းတိုက်ပြန်ကြောက်သွားတော့ပေါ့တန်ကာ2ပါရှိတာပေါ့အမနေ့ကထပ်ပြီးတော့တန်ကာ18ပါနဲ့လူနှစ်ဦးထက်ရောက်လာတာပေါ့ခင်ဗျာအခုတော့လက်ရှိတန်ကာအပား20နဲ့လူနှစ်ဦးပေါ့ခင်ဗျာနောက်နာရီပိုင်းနောက်ဆိုရင်တော့ကျွန်တော်တို့ကြားတာတော့ဟိုမုံရွာနေထပ်ပြီးတော့ရွှေ့လာတဲ့တန်ကာတွေရောဟိုတန်ရရတဲ့လူတွေရော32ဦးလို့တော့ကြားတယ်ခင်ဗျအခုလက်ရှိတော့ဟိုမရောက်သေးဘူးဆိုတော့လမ်းဖုံးဆက်တာတော့အုံးကြောလောက်ရောက်ပြီလို့တော့ပြောဆိုကြားတယ်ခင်ဗျဆေးရုံတက်နေတဲ့ဖုံးကြီးတွေအခြေအနေရတော့မှမနေ့ကကျွန်တော်တို့တွေ့ရတဲ့အခြေအနေကတော့တော်တော်ဆိုးွားတယ်ပေါ့ကျတော့တန်ရတွေကတော့ညင်ရက်စရာမကောင်းဘူးပေါ့ခင်ဗျတချို့ကြတော့လည်းပေါ့ဟိုနေဟိုတန်ရအနေသားတွေကတော့ဒီအချိန်ဝင်ဆိုးပေနေတယ်ဒီရရှိကြတဲ့တန်ရတွေကသူတို့ကြိုက်ခဲနေလို့ခိုင်ခဲတဲ့ဝိညာဉ်တွေတော်တော်ခံစားရတယ်လို့တန်ဃာတွေရဲ့ပြောကြတာတော့ကျွန်တော်ကြားသိရတယ်
။တပိတ်စခန်းတွေကိုဖြိုခွဲပြီးတဲ့နောက်မှာဆေးရုံကိုရောက်လာတဲ့မိလောင်တန်ရာရသူအနေငယ်ပဲရှိခဲ့ပေမဲ့လည်းအခုနောက်ပိုင်းမှာမုံရွာခိုင်ထဲကခြေရွာတွေမုံရွာမြို့ပေါ်ကဖုံးတော်ကြီးအကြောင်းတွေကနေလူနာတွေထပ်ပြီးရောက်လာနေကြပါတယ်။တပိတ်စခန်းကျန်းဖက်ဖြိုခွဲမှုမှာမိလောင်တန်ရာရကြသူအတော်များများကအဖမ်းဆီးခံရမှာကိုစိုးရိမ်မှုတွေကြောင့်ကိုယ့်နေရာမှာပုန်းရှောင်ပြီးဆင်းမိသူတွေနဲ့ကုသနေတာကနေအခုနောက်ပိုင်းတန်ရာတွေမတက်တာမှုကြောင့်ဆေးရုံကိုထပ်ပြီးရောက်လာကြတာလို့အကူအညီပေးနေသူတွေကပြောပါတယ်။ဒီကနေ့မြင်းချံမြို့မှာလည်းဒီအကျန်းဖက်နှိမ်နှင်းမှုကိုစန့်ကျင်ဆန္ဒပြခဲ့ကြပါတယ်။ရန်ကုန်မြို့တော်မှာဒီကနေ့ဆက်လက်ဆန္ဒပြမှုမှာတော့အဖမ်းဆီးတချို့ရှိခဲ့တယ်လို့လည်းသိရပါတယ်ရှင်
။လက်ဗရောင်းတောင်အကျန်းဖက်နှိမ်နှင်းမှုတွေနောက်ပိုင်းမှာဒီကိစ္စကိုရှုံချတဲ့ဆန္ဒပြပွဲတွေမြို့ကြီးတချို့မှာဖြစ်နေတာနဲ့ပတ်သက်လို့မသိန်းကြီးထိုက်ကစူးစီးတင်ပြခဲ့တာပါ။ရန်ကုန်မှာတော့ဒီကနေ့ရွှေကုံဖျားရှိဘမုတ်ကနေပြီးတော့ဒီရွှေကုံတိုင်းတာမွေဘက်ကိုချီတက်ဆန္ဒပြခဲ့ကြတာမှာဆန္ဒပြဦးဆောင်သူတချို့ဖမ်းဆီးခံရတယ်လို့လည်းသိရပါဗျာရှင်